ဣရိယာနဲ့တရုတ်နိုင်ငံကြားပူးပြီးနှိစက်တဲ့ဆက်ဆံရေးရှိနေတယ်လို့ဣရိယာဝန်ကြီးချုပ်နေရင်ဒရာမိုဒီကပြောဆိုနေကြတာပါပဲ။စင်ကာပူမှာတောက်ကြလေးကပြောတဲ့မိန့်ခွန်းတစ်ခုမှာတော့တရုတ်နိုင်ငံကိုခပ်ပါပါလေးဟူတဲ့ပြောဆိုသွားပါတယ်။စင်ကာပူမှာနေ့စဉ်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဝန်ကြီးချုပ်မိုဒီကတရုတ်ကိုဝေဖန်တဲ့လူမျိုးထည့်ပြောသွားတာပါ။အင်ဒိုပစိဖိတ်ဒေသမှာရောင်းသွားလာမှုလလခွင့်နယ်နိမိတ်တစုတစည်းလေးပြင်မှုတို့ကိုလက်ခံကျင့်သုံးကြဖို့နဲ့ဘယ်လိုရွယ်စားရှိတဲ့နိုင်ငံလဲဖြစ်ပါစေနိုင်ငံအားလုံးကိုလေးစားသမှုရှိကြဖို့ဝန်ကြီးမူဒီကနှိုးဆော်သွားပါတယ်။ငယ်ဒီကြီးဒီမဟုနိုင်ငံအားလုံးတန်းတူညီမျှမှုနဲ့အထောက်အကူအနာပိုင်မှုဖြစ်တဲ့အတွက်တမတ်တဲ့ဒီမိုကရေစီနည်းကျစီးနင်းစည်းကမ်းပေါ်အခြေခံနဲ့နိုင်ငံတကာအခင်းချင်းပြက်ကိုကျွန်တော်တို့အားပေးသွားပါမယ်။ကျွန်တော်တို့ရဲ့ရှေးပြင်ဝေရင်နဲ့လေကြောင်းလမ်းတွေလွတ်လပ်ပြီးလမ်းပွင့်နေစေဖို့တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားပါမယ်လို့ဝန်ကြီးမူဒီကပြောပါတယ်။အင်းရောင်းညိုရဲ့ကြိုးစကားရဲ့မှာတရုတ်ကိုအတိအကျထည့်ပြောသွားတာမဟုတ်ပေမဲ့လေတောင်ကျိုးပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးပုံပြီးသိနေတဲ့အင်ဂျင်နိုင်ငံတွေပေါ်တရုတ်ကဗိုလ်ချုပ်ဆုံးမှုလို့တဲ့အမူအကျင့်တွေပုံပြီးပြလာတာကိုညီညွတ်ပြောဆိုတယ်လို့ယူဆကြပါတယ်။စင်ကာပူမှာချင်းပါနေတဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကအလို့သားလုံခြုံရေးချက်ပြီးဖို့ကိုပြည်တော်စီဝန်ကြီးဦးတောင်ထွန်းတယောက်နေပြီးတောက်ကြနေကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့အာဆီယံနိုင်ငံတွေကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေပြည်ဆောင်မှုကိုလည်းဝန်ကြီးဦးတောင်ထွန်းတယောက်ပါတယ်။